အထူးဆောင်မခံတဲ့အခြေအနေမှာရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ်ဖိအားပေးတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကဘက်ကပြောနေတာတွေနဲ့ပတ်သက်လို့တိတိကျကျဖော်ထုတ်တင်ပြဖို့လဲတောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွဆွဲချက်တွေပေါ်မှာပြန်လဲခုခံခြေပသွားမယ်လို့လည်းသူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပဋိပက္ခတွေကြုံနေရတဲ့မောင်တော်နဲ့ဘူးတီတောင်ဒေသတွေကိုတွားရောက်ဖို့ဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပီးယားကတိုက်တွန်းလိုက်တဲ့အပေါ်မြန်မာအစိုးရတာဝန်ရှိသူကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ Mr. VJ နံပီးယားကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ရဲ့အကဲဖြတ်ချက်တွေကိုသူ့အနေနဲ့လက်ခံထားပေမဲ့အစိုးရအနေနဲ့ကတော့ဒီဒေသကိုပေးအပ်မဲ့လူသားချင်းစာနာမှုအကူအညီပေးမှုများနဲ့တည်ရယူခွင့်တွေကိုမပိတ်ပင်စေလိုဘူးလို့ပြောဆိုထားပါတယ်။ဒီလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပီးယားကတိုက်တွန်းပြောဆိုမှုနဲ့ပတ်သက်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ထုတ်ပြန်ဟာလက်တွေမဆန်တဲ့အတွက်စိတ်ပြက်မိတယ်လို့ပြောဆိုလိုက်ပါတယ
်လက်တွေအချိန်မှန်လေးနဲ့ကင်းကွာတဲ့အတွက်ဒီစိတ်မဲ့ဒါတော်တော်လေးကိုစိတ်ပြက်ပြာကောင်းတဲ့စိတ်မဲ့ဖြစ်တယ်နိုင်တော်နိုင်ငံပုဂ္ဂိုလ်တော်ကားကြီးကိုမောင်တော်ဒီသာသွားပါတို့ဘာဖို့တိုက်တွန်းနေဆိုတာတော်ကားစုကြီးဒီနိုင်တော်နိုင်ငံပုဂ္ဂိုလ်ဒီလက်တွေအောက်မှာရှိနေတဲ့အချိန်မှန်လေးမသိလို့သွားပေးပါဆိုတဲ့သဘောပြောရရင်တော့သူများနိုင်ငံရဲ့နိုင်ငံအကြီးအကဲရောနောက်သူများနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ့နော်ဒါတွေမှာတော်တော်လေးကိုဟို conflict ဖြစ်နေတဲ့တိုက်တွန်းချက်ဖြစ်တယ်ပြောရရင်တော့ဆိုရအနေနဲ့ဖြစ်နေတာတွေအကုန်လုံးသိတယ်အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်နောက်ဆုံးဒီလူလူနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့အနောက်ကွယ်ကပေါ်တိုဂယ်အဆက်လက်တွေပါကျွန်တော်သိပါတယ်ဒီနေရာဒီဒေတာကိုနိုင်ငံကောင်းဆောင်တွေကဘယ်သူသွားမယ်ဘယ်သူလာမယ်ဘယ်သူဒါကမဆိုးကြတာနိုင်ငံကောင်းဆောင်တွေထုတ်ပြန်မယ်ကိစ္စဖြစ်တယ်
လူသားချင်းစာနာမှုအကူအညီပေးမှုတွေကိုအစိုးရအနေနဲ့ပိတ်ပင်ထားမှုမရှိသလိုပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ကစလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီပေးနေတဲ့အကူအညီတွေကိုအစိုးရကခွင့်ပြုခဲ့တဲ့ပကတိအခြေအနေမှန်တွေကိုမျက်ကွယ်ပြုပြောဆိုနေမှုမျိုးကုလသမဂ္ဂအဖွဲ့အစည်းအနေနဲ့မလုံဆောင်သင့်ဘူးလို့ပြောဆိုလိုက်ပါတယ်လက်ရှိအခြေအနေမှာတော့ဘူသီးတောင်မောင်တော်စတဲ့ဒေသတွေကိုသတင်းမီဒီယာတွေလွတ်လပ်စွာတောက်ရောက်ခွင့်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့နိုင်ငံတကာသတင်းမီဒီယာအချို့မှာလူမျိုးတုံးတပ်ဖြတ်မှုလို့လောက်ရက်မျိုးအထိကြုံနေရတယ်လို့ဖော်ပြမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့တော့ဥဇော်ထေကခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်။
ကျွန်တော်တို့ဒီအဲဆော့ဆော့ကြောကြမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲဆိုတာမဟုတ်ဘူးလက်ရှိဆုံးမြင်နေတာမဟုတ်ဘူးချိုးဖောက်မှုတွေရှိရဆိုရင်ကျွန်တော်တို့တာဝန်ရှိတာဝန်ယူပါမယ်အဲအသက်ရှင်တဲ့တာဝန်ယူမှုတွေကျွန်တော်ပြောထားပြီးသားဖြစ်တယ်အဲလိုမျိုးကြီးလာတဲ့အနေအထားကျွန်တော်တို့ကိုကူညီပေးပါဒေတာဆက်လက်တည်ပေးပါဘယ်မှာဘယ်နေရာမှာဘယ်ချိန်ဘယ်လိုဘယ်လိုချိုးဖောက်မှုဖြစ်တယ်ဆိုရင်ကျွန်တော်တို့ပြောဆက်လက်တော့ပေးရမယ်အဆက်လက်မပေးရနဲ့အဲလိုမျိုးဟိုဝလုံးရှင်နဲ့ပြီးကျုံးပြီးတော့ပြောနေကျွန်တော်တို့ဖြည့်ရှင်းတာလည်းခက်တယ်အဲ့ဒါမျိုးပြောရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂကိုကျန်တဲ့ဖွဲ့ပြီးတော့ကျွန်တော်ပြောရပြီးဖြစ်တယ်အဲ့လိုမျိုးမဟုတ်မှန်မှန်မျိုးလုံးပေါ့နော် YouTube မှာကြီးလိုက်ဘလော့မှာကြီးလိုက် Social Media တွေ Twitter မှာကြီးလိုက်မျိုးလုံးရေးနေတဲ့ဟာတွေကိုကျွန်တော်တို့တစ်ခုချင်းတော့လမ်းရှင်းနိုင်ဘူးသို့တော့ကျွန်တော်တို့ကလုံးနိုင်တာပြီးနံပါတ်1ကျွန်တော်တို့လောက်တာတိုင်းတာတွေပြီးဘူးဘာမှဆွင့်ချက်မရှိသစဉ်ပြေးကလုံးရေးကြတာလည်းလို့ကျွန်တော်တို့အမှန်အမှန်တိုင်းထုတ်ပြန်သွားမယ်
ဒီဒေတာတွေကိုမကြခင်မှာသတင်းဌာနတွေကိုတွားရောက်သတင်းယူခွင့်ပေးမယ်လို့လည်းဦးစောထေးကပြောပါရယ်။မနက်ဖြန်မှာတော့မကြသေးခင်ကဒုသမရာဦးဆောင်ပြီးဖွဲ့စည်းထားတဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ဒေတာကိုတွားရောက်ပြီးလေ့လာတော့မှာဖြစ်ကြောင်းအစိုးရအနေနဲ့မဟုတ်မမှန်ပဲသတင်းဌာနတွေဘက်ကသတင်းရေးသားဖော်ပြမှုတွေရှိလာရင်နိုင်ငံတကာဥပဒေတွေအတိုင်းဖြေရှင်းသွားမယ်လို့လည်းပြောဆိုလိုက်ပါရယ်။